မြန်မာနိုင်ငံမှာရောက်နေတဲ့နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်အထူးတန်အမတ်ကြီးကက်သရင်းရာဆယ်ဟာလူအခွင့်ရေးအဖွဲ့တွေနဲ့ဝေဖန်လူအခွင့်ရေးအဖွဲ့တွေဝေဖန်နေတဲ့မျိုးဆောင်ဥပဒေကြမ်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးမေးမြန်းခဲ့တယ်လို့မြန်မာအမျိုးသမီးတွေရင်ဆိုင်နေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အသာအဆီးစိန်ခေါ်မှုဆိုင်ရာအခြေအနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းနားထောင်ခဲ့ပါတယ်။တည်င်းတစ်ပတ်ကြာကြာမဲ့ခီးစဉ်အတွင်းတန်အမတ်ကြီးရာဆယ်ဟာအရက်ပတ်လူအဖွဲ့အစည်းတွေကအမျိုးသမီးတွေနဲ့လူအခွင့်ရေးဆိုင်ရာလှုပ်ရှားသူတွေကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မာကင်ဖြူထွေးတင်ပြထားပါတယ်
။နိုင်ငံခြားအမျိုးသမီးရေးရာအမေရိကန်ထူးတန်အမတ်ကြီးကက်သရင်းရာဆယ်ဟာမနေ့ကနေ့ဒီနေ့နှစ်ရက်မှာရန်ကုန်မြို့မှာရှိတဲ့အရက်ပတ်လူမှုအဖွဲ့အစည်းတွေအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုတွေမှာမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်ခံရပြီးနိုင်ငံကစောင့်ကြည့်နေတဲ့မျိုးစားဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဆွေးနွေးမေးမြန်းတာတွေရှိခဲ့တယ်လို့မနေ့ကဒီအထူးတန်အမတ်ကြီး Russell နဲ့တွေ့ဆုံခဲ့တဲ့ Equality မြန်မာအဖွဲ့ကဦးအောင်မျိုးမင်းကပြောပြပါတယ
်ကျွန်တော်အနေနဲ့ပြင်ပြထားတဲ့ချက်တွေမှာဒီလိုမျိုးအမျိုးဘာသာစာနာစောင့်ရှောက်ရေးဆိုပြီးတော့အကြောင်းပြပြီးလှုပ်ဆောင်တဲ့အချိန်မှာဒီအမျိုးသမီးပေါ်မှာတက်ရောက်မှုရှိစေတော့ဒီကိသူတို့ပေါ်မှာဆိုးဆိုးတက်ရောက်မှုရှိတဲ့ဥပဒေကြောင့်ကျွန်တော်ပြင်ပြတယ်နောက်တစ်ခုကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့သဘောမတူနိုင်လို့လှုပ်ရှားကြတဲ့အဖွဲ့တွေအထူးသဖြင့်အမျိုးသမီးအဖွဲ့တွေပေါ်မှာပေါ့ဘယ်လိုချင်းချောက်မှုရှိလဲဆိုတာကျွန်တော်ဖော်ပြပါရစေ။ဒီကျွန်တော်တိုင်ပြည်မှာဥပဒေတွေမကဘဲနဲ့အယူအဆပိုင်းဆိုင်ရာရကျွန်တော်အမျိုးသမီးဝါချမ်းသာမှုရှိနေရကျွန်တော်တင်ပြတယ်။နောက်ဆုံးထောက်ကြတဲ့ချက်ကတော့တရားဥပဒေစိုးမိုးရေးမရှိတဲ့အတွက်ဒီတိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအကြမ်းဖက်မှုခံနေရတဲ့ကိစ္စကျူးလွန်တဲ့သူတွေချိုးဖောက်တဲ့သူတွေကကိုကြည့်ဒီ type နဲ့အေးအေးမှုရှိပဲနဲ့အစ်စ်ကလွတ်နေခြင်းကိုယ်တိုင်ကတိုင်းရင်းသားဒေသတွေမှာရှိတဲ့အမျိုးသမီးရဲ့ဘဝမလုံခြုံခြင်းအကြမ်းဖက်မှုခံနေရခြင်းဒီချက်တွေကိုကျွန်တော်တို့ပြင်ပြခဲ့တာဖြစ်ပါတယ
် Trigger Women အဖွဲ့ကမက်ခင်လီကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနှဲပါအောင်ကြိုးပမ်းနေတဲ့နေရာမှာအမေရိကန်နဲ့နိုင်ငံတကာရဲ့ဝါဝုကူညီမှုတွေလိုအပ်နေတဲ့စရာတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ
်အမျိုးသမီးများအကြမ်းဖက်ခံရမှုနဲ့ပတ်သက်ပြီးကျေးဇူးပေါ့နော်ဒီချက်ရောနေအောင်ဖပြအောင်လုပ်မယ်ဆိုရင်တို့ရဲ့အနေနဲ့ဒါရီလုပ်ပေးဖို့လိုတယ်လေပေါ့နော်ဒါရီရှင်းနေတာပေါ့ကျွန်တော်တို့ဘက်ကလည်းလက်ရှိရှင်းနေတဲ့အနေအားတွေအပြန်ရှင်းနေပြီးတော့ဒီအမေရိကန်နိုင်ငံပါဝင်နိုင်ငံကနေလည်းဒီအမျိုးသမီးတွေအကြမ်းဖက်ခံမှုနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့လည်းလောလောဆယ်အသိပညာပေးအလုပ်တွေလုပ်နေရတယ်ဒါပေမဲ့အသိပညာပေးုံနဲ့မလုံလောက်ပဲတကယ်ဖြစ်လာလို့ရှိရင်တိုင်ကြားရမယ်စနစ်တွေကလည်းခက်ခဲဖြစ်နေတယ်လက်ရှိတရားဥပဒေစီရင်ရေးမှာလည်းပေါ့နော်တကယ်ကိုအချိန်နဲ့ပြင်းပြီးဆောင်ရွက်နိုင်တာမျိုးတွေမရှိတဲ့နဲ့အကြံတာမှုတွေရှိနေတယ်ဒါရီလည်းပေါင်းလုံးဆောင်ရွက်ပြီးရင်တော့ကောင်းမယ်ဆိုအမျိုးပြောဖြစ်ပါတယ
်ဒီမနက်ကပါဖြစ်ဖြစ်ပြောင်းလဲမှုတွေပေါ်ဆောင်နေရဆိုပေမဲ့အမျိုးသမီးခွင့်ရေးဆိုင်ရာကိစ္စတွေမှာတော့ပြောင်းလဲတိုးတက်လာခြင်းမရှိဘဲအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေပိုပြီးတော့ဆိုးဝါးလာနေတာကိုအထူးတန်ဖက်ကြီး Russell တည်တည်ချာချာနားလည်ဖို့လိုတာကြောင့်အခုလိုမျိုးတွေးဆမှုတွေကအရေးပါတယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ
်သူ့အနေနဲ့မြမကြီးတောင်းကိုလေးလာထားပြီးမဲ့တကယ်တမ်းကြုံတွေ့ရတဲ့အကြောင်းတွေကိုလောက်ဆောင်နေတဲ့သူတွေနဲ့တွေ့ဆုံခြင်းကမနေ့ကကျွန်တော်တို့ပထမဦးဆုံးဖြစ်တယ်လို့ပြောပါတယ်။အဲတော့စာတွေးမှုတွေနဲ့လက်တွေ့မှာဖြစ်နေတဲ့အကြောင်းအရာတွေကျွန်တော်တို့ကိုယ်တိုင်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကျွန်တော်တို့ဘာတွေဖြစ်ချင်လဲဆိုတဲ့အကြောင်းအရာကိုသူ့အနေနဲ့မြင်နေချင်းဆိုင်ရရှိခြင်းကဒါတိုးတက်လဲအကျိုးရှိတယ်လို့ကျွန်တော်လည်းအကျိုးရှိပါတယ်။
ဒေဂါဂါမျိုးသမီးရေးရာအမေရိကန်ထူးတန်မက်ကြီးကက်သရင်းရက်ဆယ်ဟာမေလ17ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံမှာရောက်ရှိနေတာပါ။2013ခုနှစ်ဩဂတ်လမှာမျိုးသမီးရေးရာအထူးတန်မတ်ကြီးအဖြစ်တာဝန်စတင်ထမ်းဆောင်ခဲ့ပြီးတော့ဒီရဒူးနဲ့ဒီမြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်တာလည်းဖြစ်ပါတယ်။ဒီမနက်ကရဲ့အနာဂတ်ကိုပုံဖော်ရမှာမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ပါဝင်မှုအခက်အခဲဟာအရေးပါလာတယ်လို့မြန်မာနိုင်ငံကမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအများဆုံးဖြေရှင်းကြိုက်တွေ့တဲ့ကိစ္စဖြစ်တယ်လို့မြန်မာနိုင်ငံခီးစင်မတိုင်ခင်မှာမျိုးသမီးရေးရာအထူးတန်မတ်ကြီးရက်ဆယ်ကသတင်းထုတ်ပြန်ခဲ့ပါသေးတယ်ရှင်။